ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲဒီကနေ့ပွဲစဉ်တွေကအုပ်စုအေတွေကအိရှင်ကာတာနဲ့ဆီနီဂေါနိုင်ငံအသင်းတို့အခုအတန်လွင့်နေတဲ့အချိန်မှာပဲကစားနေကြပါတယ်။လက်ရှိမှာတော့ဆီနီဂေါက2ဂိုးနဲ့ကာတာက5ဂိုးရှိဖြစ်နေပါတယ်။အစောပိုင်းကကစားခဲ့တဲ့အုပ်စု B ကအီရန်နဲ့ဝီလ်စ်အသင်းပွဲမှာတော့အီရန်အသင်းက2ဂိုးနဲ့နိုင်ပါတယ်။အီရန်အသင်းကပွဲပြီးခံဒီမှာတွင်တဲ့ဂိုးတွေနဲ့2ဂိုးဂိုးမရှိနဲ့အနိုင်ရသွားခဲ့တာပါ။ဒီပွဲမှာဝီလ်စ်အသင်းရဲ့ဂိုးသမားဝင်းဟန်နစီကပယ်နယ်တီအေရီယာအပြင်ဘက်ကိုထွက်ပြီးတော့ဘောလုံးကိုဖျက်တာမှာကစားတဲ့ပုံကျန်းတဲ့အတွက်ပွဲချိန်86မိနစ်မှာအနီးကပ်နဲ့အထောက်ခံခဲ့ရပါတယ်။ဒါကြောင့်ဝီလ်စ်အသင်းက10ရောင်းနဲ့ကစားခဲ့ရပြီးတော့အီရန်အတွက်အနိုင်ဂိုးတွေကိုတော့တန်ရာရချင်းအပို98မိနစ်နဲ့69မိနစ်တွေမှာ2ဂိုးဆက်ပြီးတော့သွင်းခဲ့တဲ့အတွက်အီရန်က2ဂိုးဂိုးမရှိအနိုင်ရသွားပြီးတော့အုပ်စု B ဒုတိယနေရာကိုရောက်သွားတာဖြစ်ပါတယ်ရှင်။